မြန်မာအစိုးရရဲ့အချက်လက်စုဆောင်းဖိနှိပ်ရေးဌာန e-government data center တည်ဆောက်ရေးအမေရိကန်ဒေါ်လာ 93.8 သန်းကိုကိုရီးယားသွင်းကုန်ပို့ကုန်ဘဏ်ကနေပြီးတော့ချင်းငွေယူဖို့ပြည်တော်စုတော်တော်ကတည်ပြုလိုက်တဲ့အကြောင်း Reuters သတင်းမှာမနေ့ကဖော်ပြပါတယ်။ချင်းငွေယူရေးကိစ္စကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကနေအခုလဇာပိုင်းမှာလွှတ်တော်ကိုတင်ပြခဲ့တာပါ။အင်္ဂါနေ့ကတော့ဒီကိစ္စကိုလွှတ်တော်တွင်မဲခွဲဆုံးဖြတ်တဲ့အခါမှာထောက်ခံမဲ453မဲကန့်ကွက်မဲ6မဲနဲ့တခဲနဲ့တည်ပြနိုင်ခဲ့ပါတယ်။အချိန်3နှစ်ကြာမဲ့ဒီစီစဉ်ကိုအခုလာမဲ့ Nissan January လမှာစတင်မှာဖြစ်ပြီးဆက်သွယ်ရေးနှင့်အချက်လက်ဤပညာဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့လှုပ်ဆောင်မှာဖြစ်ပါတယ်။အစိုးရသတင်းချက်လက်ထိမ့်သိမ်းရေးဘိုးဌာနကိုနေပြည်တော်မှာထားမှာဖြစ်ပြီးတော့အထောက်အကူပြုဌာနကိုတော့တန်လင်မြို့မှာတည်ဆောက်မှာဖြစ်ပါတယ်။ဒီလုပ်ငန်းတွေအတွက်စုစုပေါင်းကုန်ကျမှုကဒေါ်လာ104.3 တန်ရှိပါလိမ့်မယ်ဒီစီမံကိန်းပြီးဆုံးသွားတဲ့အခါမှာအစိုးရရဲ့ဝန်ဆောင်မှုတွေကို24နာရီပတ်လုံးအင်တာနက်အွန်လိုင်းကိုအသုံးပြုပြီးတော့လှုပ်ဆောင်လာနိုင်တော့မှာဖြစ်ပါတယ်ပြီးခဲ့တဲ့ပတ်တုန်းကလွတ်တော်အတွက်မှာအင်တာနက်ဆိုက်ဘာလုံခြုံရေးနဲ့ပတ်သက်ပြီးတော့လွတ်တော်ကိုယ်စားလှယ်တွေကြားမေးခွန်းထုတ်တာတွေအခြေတင်ဆွေးနွေးတာတွေလုပ်ခဲ့ကြပါသေးတယ်